လွန်ခဲ့တဲ့9နှစ်ကျော်ကကွယ်လွန်သူပါလက်စတိုင်းခေါင်းဆောင်ယာဇာအာရာဖတ်သေဆုံးမှုဟာရေဒီယိုသတ္ထုကြားဒီပလိုနီယံအစိတ်ထိုးတက်ခံရပြီးအသက်ခံခဲ့ရတာဖြစ်နိုင်ပြီးတော့ဒီလိုခန္ဓာကိုယ်ထဲမှာစိတ်ဒီလောက်အစိတ်ပမနာမှမြင်မှမှုဆိုတာမတော်တဆဖြစ်စရာမရှိဘူးလို့ဆွစ်ဇာလန်ကမှုကင်းသိပ္ပံစစ်ဆေးရေးမှူးကအတည်ပြုပြောဆိုလိုက်ပါတယ်။မစ္စတာအာရာဖတ်ရဲ့ကျွမ်းကျင်တဲ့အလောင်းနောက်ပဲရစ်ဆေးရုံမှာသူမတည်ခင်ရက်တွေတုန်းကဝစ်ခဲ့တဲ့အဝတ်အစားတွေနဲ့သူနဲ့အတူရှိနေခဲ့တဲ့ခရီးဆောင်အိတ်ကိုဒီတခွဲခန့်မှုတွေကစစ်ဆေးကြည့်တဲ့အခါမှာတော့ရေဒီယိုတက်တူကြတက်ဓာတ်တွေဟာရှိတဲ့နယ်ပနာမထံများနေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့တုန်းကသတင်းတော့တွေကိုဒီစစ်ဆေးရေးမှုကပြောဆိုရမှာတော့အာရာဖတ်အဓိကသိဆုံးခဲ့ရတာကအခုစစ်ဆေးတွေ့ရှိတဲ့ပလိုနီယန်ရေဒီယိုတက်ထူဓာတ်တွေကြောင့်လို့တစ်ထစ်ကြမပြောနိုင်ပေမဲ့အသက်85နှစ်အရွယ်ပါလက်စတိုင်းခေါင်းဆောင်ဟောင်းအာရာဖတ်အစိတ်ခက်သိဆုံးမှုဟာတော့ဒီရေဒီယိုတက်ထူကြဓာတ်ပမာဏမြင့်မားစွာပါဝင်နေဆိုတဲ့စစ်ဆေးတွေ့ရှိချက်ကအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်။ပြင်သစ်နဲ့ရုရှားနိုင်ငံကသိပ္ပံတက်ခွဲဆန်းသက်ရေးမှုတွေကလည်း2012ခုနှစ်တုန်းကမစ္စတာအာရာဖတ်ရဲ့ဒီရုပ်အလောင်းကအသားစားနမူနာတွေကိုယူပြီးတော့စစ်ဆေးခဲ့ပါသေးတယ်။ဒါပေမဲ့ဒီအပေါ်မှာတော့ရုရှားဘက်ကပလိုနီယန်ဆိုတဲ့ဟာကိုရှာမတွေ့ခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့ပြင်သစ်တက်ခွဲဆန်းသက်မှုကတော့အခုအချိန်ထိလောလောဆယ်အဖြေထွက်မလာသေးပါဘူးရှင်။